တော်တာရှင်များရှင်မကြခင်ရပိုင်းတွင်မှာမြမပြည်သူတွေထူးထူးခြားခြားပျော်ရွှင်ကြတဲ့နှစ်ကူးအတာတကြံကာလရောက်လာတော့မှာဖြစ်ပါတယ်။တကြံကာလအတွင်းမှာလူငယ်တွေကစိတ်လွတ်ကိုလွတ်ပျော်ရွှင်ကြသလိုလူကြီးတွေကဥပုပ်တိလဆောက်တည်ပြီးကုသိုလ်ယူလေးရှိကြပါတယ်။တူညီတဲ့ကာလတစ်ခုမှာမတူညီတဲ့အသက်အရွယ်ရှိသူတွေအားလုံးလိုလိုစိတ်ဝင်စားကြတာကတော့တကြံတွင်မှာသာကြားရလေရှိတဲ့တန်ချက်တွေပဲဖြစ်ပါတယ်။တန်ချက်ဆိုတာဟာရင်းတန်လှေတော်တန်နဲ့နှချင်းအပါအဝင်တချင်းတန်တွေကြားမှာထဲ့သွင်းချက်ညက်ပြီးအတိုင်အဖောက်နဲ့တီဆူရတဲ့အတွက်တန်ချက်ရဲ့လို့အမည်တွင်လာတယ်လို့မှတ်သားမှုပါတယ်။ရှင်းမြမာမင်းနဲ့လက်ထက်ကလေးကကြေးလက်နေပြည်သူတွေရဲ့အုတ်ချုပ်သူတွေကိုတိစေခြင်းနဲ့နေစဉ်ဘဝအခက်ခဲတွေကိုအခွင့်အခါရချိန်မှာဂီတအနုပညာနဲ့တိုင်တယ်ကြရာကတန်ချက်တွေမွေးဖွားလာတာလို့ဆိုပါတယ်။ဘရင်ခေတ်နောက်ပိုင်းအစိုးရအဆက်ဆက်မှာလည်းတက်ဆိုင်ရအစိုးရအဖွဲ့တွေရဲ့လှုပ်ဆောင်ချက်တွေပြည်သူတွေရဲ့ဘဝနေထိုင်မှုပုံစံတွေနဲ့ပြည်သူတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုထင်ဟပ်ပြသနိုင်တာကြောင့်ပြည်သူအတန်လို့တင်စားသတ်မှတ်ကြပါတယ်။နဝတစစ်အစိုးရခင်မှာတော့တန်ချက်တွေအားလုံးကိုပိတ်ပင်တားမြစ်ခဲ့တဲ့အတွက်1989ခုနှစ်နောက်ပိုင်းအတာတကြံပွဲတွေမှာတကြံရဲ့ပြရောက်တစ်ခုဖြစ်တဲ့တန်ချက်တန်တွေတိတ်ဆိတ်ခဲ့ပါတယ်။အဲဒီနောက်ဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်တကြံကစလို့လူရှင်တော်တွေရဲ့တန်ချက်အဖွဲ့တွေကဥဆောင်ပြီးရိုးရာအငွေအသက်တွေမှိန်ဖြော့သွားခဲ့တဲ့တကြံကိုတန်ချက်တွေနဲ့ပြန်လည်အသက်သွင်းဖို့ကြိုးစားလာကြပါတယ်။2013ခုနှစ်မှာတော့အစိုးရရဲ့တရားဝင်ခွင့်ပြုချက်နဲ့အတူနိုင်ငံအတွင်းဖြစ်ပျက်နေတာတွေကိုထောက်ပြတရောတဲ့တန်ချက်တွေကိုပြန်ကြားခဲ့ရပါတယ
်။
မွေးပြန်တော့လေ
တိုက်ပန်းပြန်ရော
ကုမ္ပဏီပလာဇာမြောင်များစွာနဲ့တိုက်တာအင်ကုန်အပေါင်းများစွာမွေးပြန်တော့လေ
တိုက်ပန်းပြန်ရော
မွေးပြန်တော့လေ
တိုက်ပန်းပြန်ရော
မောင်းမလွဲ့ရောဒုက္ခလောက်တောင်းတိုက်ပတ်ဓာရီများနေမှာတော့တပ်ပိုင်နာများဖြစ်နေမလားလို့
တပ်ပိုင်နာများဖြစ်နေမလားလို့
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 2016ခုနှစ်မှာ NLD အစိုးရတက်လာတဲ့အခါခေတ်ဆက်ဆက်ဓာမြေပိတ်ပင်မှုတွေစီးစစ်ဖြတ်တောက်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့တကြံတန်ချက်သမားတွေဟာပုံမလွတ်လပ်ပွင့်လင်းတဲ့တင်ဆက်မှုတွေဖန်တီးခွင့်ရတော့မယ်ဆိုတဲ့ယုံကြည်ချက်နဲ့အားတက်ခဲ့ကြသလိုပြည်သူလူထုကလည်းအထွေထွေအပြားပြားသောအမှုပညာတွေကိုခံစားခွင့်ရတော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့ပျော်ရွှင်ခဲ့ကြပါတယ်။ဒါပေမဲ့မကြခင်ကြောက်ရောက်တော့မဲ့2019ခုနှစ်တကြံပွဲတော်မှာတင်ဆက်မဲ့တန်ချက်တွေကိုစီးစစ်ဖို့ရန်ကုန်တိုင်းအစိုးရကကော်မတီဖွဲ့စည်းခဲ့တယ်ဆိုတဲ့သတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအခါမှာလွတ်လပ်စွာဖန်တီးခွင့်ဖော်ထုတ်ခွင့်အတွက်ကြွေးကြော်ပြီးတက်လာခဲ့တဲ့အစိုးရခေတ်ဖြစ်တာမို့တန်ချက်စာသားတွေကိုစီစီရေးတင်သင့်မတင်သင့်ဆိုတာတွေကိုလူထုအကြားပြောဆိုလာကြပါတယ်။ဒီလိုခေတ်မျိုးမှာတန်ချက်စီစီရေးဆိုတာမရှိသင့်တော့ဘူးလို့မြင်ကြောင်းဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ကကိုမင်းသွေးတစ်ကပြောခဲ့ပါတယ
်။တကြံတန်ချက်ဆိုတာဟိုးရိုးရရင်ကျင်းမှုဆင်လာရသူရဲ့အလေးထားကိုကဒီတိုင်းပြည်ရဲ့လိုအပ်ချက်တွေဆိုရဲလိုအပ်ချက်တွေနောက်ပြည်သူဝန်ထမ်းတွေရဲ့လိုအပ်ချက်တွေကိုပုံရင်းလင်းထောက်ပြဝေဖန်လေလေးထားရှိရဲဒါတန်ကျဲရဲ့တန်ဖိုးပဲလေဆိုတော့ကျွန်တော်အနေနဲ့ကတော့ဒီဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေပြီလို့ကမ္ဘာတိကျညာထားတဲ့နိုင်ငံမှာဒီလို freedom of expression လို့ခေါ်နိုင်ငံသားတယောက်ပြည်သူလူတစ်ဦးတယောက်ရဲ့လွတ်လပ်စွာပြောဆိုဝေဖန်ပိုင်ခွင့်ကိုပိတ်ပင်တဲ့ဒီလိုဥပဒေမျိုးကိုကျွန်တော်တို့ကလက်မခံနိုင်ပါဘူး
။တာရုပါဗျာတန်ကျဲအဖွဲ့ကလူရှင်တော်မောင်မြတ်တာကတော့သူတို့အဖွဲ့ရဲ့တန်ချက်စာသားတွေကိုစီစီရေးတင်ဖို့တတ်မှတ်ရက်လွန်သွားပြီဖြစ်ပေမဲ့တန်ချက်စီစီရေးကော်မတီကတားမြစ်ထားတဲ့အချက်တွေပါမှာမဟုတ်တာကြောင့်ပြဿနာမရှိဘူးလို့ထင်တဲ့အကြောင်းပြောရင်သူတို့ဖျော်ဖြေမဲ့တန်ချက်ထဲကတစ်ပိုက်ကိုရွတ်ပြခဲ့ပါတယ်
။ဒီကြေးကြီးကိုဆွေးနွေးရတာကဗျာမဆန်းတာဆွေးနွေးပြီးရင်ပြန်ပြီးပြတာဂျင်းဂျင်းတော့အော်ရရတာရရတာကျွန်တော်တို့ရဲ့မြန်မာပြည်ကြီးပ
ါတက်တန်းရင်တန်ချက်အဖွဲ့တစ်ခုဖြစ်တဲ့အပြာရဲ့အနေအဖွဲ့ကိုဦးဆောင်သူကိုခတ်မင်းထက်ရဲ့အမြင်ကတော့ဒီလိုပါ
ကျန်တန်ချက်ဆိုတာကတစ်နှစ်လုံးဖြစ်ဖြစ်ဖြစ်တဲ့အားတွေကိုကျွန်တော်တို့ထောက်ပြဝေဖန်ရတဲ့ကိစ္စတွေလို့ကျွန်တော်တို့ပြည်သူလူထုကတင်ပြထားလို့ဒီမြောင်ရောက်လာတဲ့ဒီပြည်သူလူထုရဲ့အပြန်တွေကိုနားမထောင်ဘူးဆိုဘယ်လိုအပြန်တွေကိုနားထောင်မှာလဲကျွန်တော်အဲ့ဒါပဲမေးချင်ပါတယ်မင်းတို့
ကွီးတို့တကြံဆိုတဲ့တကြံတချင်းခွေတစ်ခုကိုမကြခင်ကမှထုတ်ဝေခဲ့တဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တူဖြစ်သူကိုမြအေးရဲ့တကြံတန်ချက်ပေါ်သဘောထားကလည်းအထက်မှာပြောခဲ့တဲ့သူတွေနဲ့မကွဲပြားပါဘူ
းသူလွတ်လပ်ပွင့်လင်းတဲ့ခေတ်ကိုရောက်သွားပြီလေတယ်မို့မလို့အခုလို့ကျွန်တော်တို့ထင်တာပဲဖွဲ့စည်းရုပ်ချုပ်ပုံအခြေခံဥပဒေထဲမှာလည်းလူမျိုးရေးဘာသာရေးနဲ့ပတ်သက်ပြီးကြိုးဆုပ်ထားတာ၄ကြံရမ်းထားတာ၄ရှိပြီးသားလေအဲ့လိုမျိုးတွေပါလာမယ်ဆိုကျန်တာတော့တရားဥပဒေရအရေးယူတာလို့ပြောဆွဲတာတော့ဒါသက်ဆိုင်အပန်းလို့ရမယ်ကိစ္စလေ
ော်တန်ကြပ်ကြီးကိုဆန်တာတင်ရမယ်ဆိုတဲ့ဟာတော့ဒီမိုကရေစီအခွင့်အရေးနဲ့လည်းမကိုက်ညီဘူးလို့ထင်တယ်အဲ့လိုမျိုးလုပ်ချင်အားဖြင့်ဟိုထိမ့်ခွေရမရောက်တဲ့အပြင်ကိုပို့ပြီးတော့မှဟိုပြဿနာများစေလို့ကျွန်တော်ကတော့အိုက်တိုင်းမြင်တယ်ဗျအဲ့တော့ဖွဲ့ပြီးတဲ့လူမှာပြဿနာတန်ကြပ်တွေပဲတက်လာခဲ့မယ်ဆိုလို့ရှိရင်ပြဿနာတန်ကြပ်ကိုဥပဒေအရအရေးကြီးလို့ရတာပဲ
90နီးပါးတန်ချက်အဖွဲ့အနေနဲ့ရက်တည်လာတဲ့မောင်မောင်ဆိုလီထီယိုရှိအဖွဲ့ရဲ့ခေါင်းဆောင်ကိုတီအုတ်ကာကလည်းစီစီရေးမရှိသင့်ဘူးလို့မြင်ပေမဲ့လက်ရှိအစိုးရအပေါ်ယုံကြည်စိတ်နဲ့ဒီနှစ်တော့သူတို့အဖွဲ့ရဲ့တန်ချက်စာသားတွေကိုစီစီရေးတင်ခဲ့ပါတယ်တဲ့ဒါပေမဲ့ဖန်တီးသူတွေဘက်ကစောင့်ထင်းရမယ့်ကျင့်ဝတ်တွေကိုလည်းသူကထည့်ပြောခဲ့ပါသေးတယ
်။ဟာဘာလို့တင်သင့်တာလဲမတင်သင့်ပါဘူး။တင်ရမှာမလို့တော်တော်လေဟိုလူလူအစိုးရစစ်စစ်ကြီးရဲ့လို့ပြောနိုင်လောက်တဲ့အချင်းကြီးမရှိသေးတဲ့အတွက်သူလူငါပဲသားလို့မျိုးအဲ့လိုဘက်တီနဲ့ရှုပ်ထွေးလေးတွေနည်းနည်းတော့ရှိမှာပေါ့ဗျာအဲ့ဒီအတွက်ကိုချက်ချင်းကြီးပေါ့နော်လူတွေမျောလင့်တယ်လို့မျိုးအချင်းကြီးမရောက်သေးတာမှန်ပေမဲ့လုံးလို့ရတဲ့တိုင်းတာလေးရှိပါတယ်တခုပဲရှိတယ်ဆန်းဆန်းမရှိဘူးဆိုတာနဲ့တင်ရောက်ခွင့်ရပြီဆိုတဲ့အခါမှာစီးလို့ဝါလို့လို့ဘက်တီပါပြီးတော့ချိမဲ့ကမ်းမဲ့ပုံကိုယ်ကြီးတွေလိုမျိုးနဲ့ဆင်းရလူတွေအတွက်ဟိုပရိပက္ခတွေကသာပွားများသွမ်းသိတဲ့ဟိုဖော်ထုတ်မှုတွေကြတော့လဲဒါတော့အချင်းမပြေဘူးလေနောက်ဆုံးဘယ်ပြောကမှမပါဘဲနဲ့အမှုပညာမြောက်ဖို့လိုတယ်အဲ့ဒါတော့အဓိကကြရတာ
ဒီနှစ်တကြံမှာဝင်ရောက်ဖြောပြင်းမဲ့တန်ချက်အဖွဲ25ဘွဲ့လောက်ရှိနေပြီ။အဲ့ဒီအဖွဲ့တွေက5ဘွဲ့လောက်ဟာတန်ချက်စာသားတွေကိုစီစီရေးမတင်ဘူးလို့သိရပါတယ်။စီစီရေးမတင်တဲ့တန်ချက်အဖွဲ့တွေဟာရန်ကုန်အရှေ့ပိုင်းအနောက်ပိုင်းတောင်ပိုင်းနဲ့မြောက်ပိုင်းခရိုင်ဗဟိုမန္တပ်တွေနဲ့မြို့တော်ခမ်းမရှိဗဟိုမန္တပ်မှာဝင်ရောက်ဖြောပြင်းခွင့်မရှိဘူးလို့တိုင်းအစိုးရရဲ့တန်ချက်စီစီရေးကော်မတီကကန့်သတ်ထားပါတယ်ရှင်။